Vietnam Siwa Toloi Company Nanogen Pharmaceutical Biotechnology GSC ကလူတွေနဲ့ပြုလုပ်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုကိုခြားသာပရိနေကစတင်လိုက်ပြီးဖြစ်ပါတယ်။ BB စန္ဒလေးအောင်စမ်းသပ်ခံသူ3ယောက်နဲ့စတင်စမ်းသပ်လိုက်တာဖြစ်ပြီးသူတို့ကို Vietnam စစ်တပ်စစ်ဆေးရုံမှာ82နာရီစောင့်ကြည့်မှာဖြစ်ပါတယ်။အခုပထမအဆင့်စမ်းသပ်မှုမှာလူ60ပါဝင်မယ်လို့လည်း Vietnam ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။စမ်းသပ်ခံတဲ့သူတွေမှာကာကွယ်ဆေးစမ်းသပ်မှုပေးထွက်ဆိုးကျိုးတစ်စုံတရာရှိခဲ့ရေးကုသပေးဖို့ဆရာဝန်တွေအသိရှိနေတယ်လို့လည်းဆေးရုံဒါရိုက်တာဒိုကူယက်ကပြောပါတယ်။
Thì chúng tôi quan niệm là COVID là giặc thì chúng tôi đang chuẩn bị những cái chiến
COVID của lưu đáy ngà dân tư lô tập bắt thả rẻ lưu thêm bà rẻ đã chọn chúng tôi thay bóng nguyên tư lô biến sinh thả bà rẻ ở cư xí sân tâm mưu rẻ mà lâu yà mẹ lâu à lâu ngô thay bóng nguyên sinh đại đất rẻ ảnh nè tập bó thả bà rẻ thì thay bóng nguyên tư lô tí ra chỗ tế biến sinh thả bì ảnh nè yàu tay yà mà bà lưu Vietnam sẽ xế ổn đà rẻ đà đô cư yà gà bió bà rẻ Vietnam နိုင်ငံရဲ့ကာကွယ်ဆေးသုတေသနလုပ်ငန်းနဲ့ထုတ်လုပ်တဲ့လုပ်ငန်းစဉ်တွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအသိပ္ပံပြုထားပြီးဖြစ်တာကြောင့် Nano COVID ကာကွယ်ဆေးစမ်းသပ်မှုဖြစ်စဉ်ကဒီကမ္ဘာလုံးကသုတေသနပြုစမ်းသပ်မှုဖြစ်စဉ်နဲ့ဆင်တူပါတယ်လို့လည်း Vietnam ကျန်းမာရေးဝန်ကြီးဌာနသိပ္ပံတဲ့နည်းပညာဌာနကတော်ဘထနာမှုကိုယ်ငိုကွမ်ကပြောပါတယ်ဖူပြိုဆဲနိုင်ငံတွေအနေနဲ့ကာကွယ်ဆေးရဖို့ကိုချမ်းသာတဲ့နိုင်ငံတွေနဲ့အပြိုင်ကြိုးစားနေရတဲ့အချိန်မှာဗီယက်နမ်နိုင်ငံကအခုလိုစမ်းသပ်မှုကိုပြုလုပ်လိုက်တာဖြစ်ပါတယ်ဗီယက်နမ်မှာအခုလူနဲ့စမ်းသပ်မဲ့နာနိုကိုဗစ်ဆေးအပါအဝင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှု၄ခုပြုလုပ်နေတာဖြစ်ပြီးနာနိုကိုဗစ်ထိုးဆေးတစ်လုံးခမန်းချီ$5လောက်ကျသင့်မယ်လို့ကုမ္ပဏီကိုယ်စားလှယ်တစ်ဦးကပြောပါတယ်လူရေ96သန်းရှိတဲ့ဗီယက်နမ်နိုင်ငံမှာအခုအထိယောဂကုသသူ1400ကျော်နဲ့သေဆုံးသူ35ယောက်ပဲရှိတာပါ